မင်္ဂလာပါရှင်ဒီကနေ့တော့ပြီးခဲ့တဲ့2019ခုနှစ်အတွင်းဂီတနဲ့ရုပ်မြင်သံကြားလောကကပြိုပြက်လက်အခမ်းအနားတွေအားလုံးစိတ်ဝင်စားဖြစ်ခဲ့တဲ့ဆိုတဲ့အကြောင်းတွေကိုပြန်ပြီးတော့ကြည့်ကြရအောင်ပါ2019ဂီတလောကကတော့ပြောစရာဖြစ်ချက်တွေအများကြီးနဲ့ဖြစ်ပါတယ်နှစ်ဆမှာတော့ထုံးစံတိုင်းပဲ February လမှာ Grammy ဂီတဆုချီးမြှင့်ပွဲကျင်းပကြရပါဒီမှာကျင်းတဲ့တေးဆိုတော့ Casey McGraves က Golden Hour ဆိုတဲ့တေးတပြားနဲ့အကောင်းဆုံးတေးတပြားဆုအပါအဝင်ဆုလေးဆုရရှိခဲ့ပါတယ် Childish Gambino ကတော့အကောင်းဆုံးအတန်သွင်းတချင်းဆုနဲ့အကောင်းဆုံးတေးတချင်းဆုနှစ်ဆုလုံးကိုရသွားတာပါဒါကြောင့်မလို့သူ့ရဲ့ Rap တချင်းကဂီတလောကရဲ့ထိတ်ဆုံးလို့ပြောလို့ရတဲ့ဒီဆုချီးမြှင့်ပွဲမှာအကြီးကျယ်ပေါက်သွားတဲ့တချင်းဖြစ်ပါတယ်သူကရဲတပ်ဖွဲ့တန်းတန်းတန်းလှုပ်ဆောင်မှုတွေလူမျိုးရေးခွဲခြားမှုတွေကိုဆက်ဆူထားတာဖြစ်ပြီးတော့ဒီတချင်းကအကောင်းဆုံးအတန်သွင်းဆုနဲ့အကောင်းဆုံးတေးတချင်းဆုစည်ရင်းနှစ်မျိုးလုံး Grammy ဆုရတဲ့ပထမဆုံး Hip Hop တချင်းဖြစ်ပါတယ်။တချင်းနာမည်က This is America ဖြစ်ပြီးတော့အကောင်းဆုံးတေးဂီတာဗီဒီယိုဆုနဲ့အကောင်းဆုံး Rap တချင်းထုတ်ပြမှုဆုတို့လည်းရသွားတာပါ။ဖေဖော်ဝါရီလမှာပဲဗြိတိန်နိုင်ငံမှာကျင်းပတဲ့ Brit Guitar ဆုချီးမြှင့်ပွဲမှာတော့ Pop Rock အဖွဲ့1975နဲ့ DJ Kevin Harris တို့စုအများဆုံးရရှိသွားတာပါ။စုနှစ်စုစီရရှိပြီးတော့ဗြိတိရှ်အဖွဲ့ဖြစ်တဲ့1975အဖွဲ့ကသူတို့ရဲ့ A Brief Inquiry into Online Relationships ဆိုတဲ့တေးတပြားနဲ့ Brit စုချင်းမြင်ပွဲရဲ့အမြင့်ဆုံးစုဖြစ်တဲ့အကောင်းဆုံးတေးတပြားစုရရှိသွားပါတယ်။မေလမှာကျင်းပတဲ့ Evon Novolos 65ချိန်မြောက်စုပေးပွဲမှာတော့ American ဆိုတော့ Mariah Carey နဲ့ British ဆိုတော့ Dido တို့အပါအဝင်နာမည်ကြီးတို့ဂုဏ်ပြုခံရပါတယ်။2002ခုနှစ်က Rap ဆိုတော့ MNN ရဲ့နာမည်တိတ်ကြီးရဲ့ Stan ဆိုတဲ့တချင်မှာအတန်ချိုချိုပျော့ပျော့လေးနဲ့ Melody ဆိုပြီးတော့နာမည်စကြီးလာသူကတော့ Dido ဖြစ်ပါတယ်။သူကအထူးကျွမ်းကျင်တဲ့တချင်များစုစည်းမှုစုချီးမြှင့်ခံရပါတယ်။
ဒီကဲအောင်စရာကြီးပါအရန်မိုက်ပါလေကျမအတွက်အရန်လိုက်သေးပဲရှိပါလေတေးသချင်းတွေကကျမအတွက်အရာရာပါပဲတေးသချင်းတွေကနေတစ်ဆက်အားလုံးနဲ့ဆက်စပ်လို့ရပါလေ
အမေရိကန်ကနာမည်တိတ်ကြီးတဲ့ Mariah Carey ကတော့နိုင်ငံတကာအထူးဆုချီးမြှင့်ခံရပြီးတော့ဒီကမ္ဘာလုံးတိုင်းတာနဲ့ချီးပြီးတော့အထူးပါရမီရင့်တန်သူဖြစ်တဲ့အများကိုတက်ရောက်မှုတွေအများကြီးပေးတဲ့တခြင်းတွေရေးဖွဲ့ဆက်ဆိုသူဖြစ်တဲ့ဆိုပြီးတော့အတိအမှတ်ပြုခံရတာပါအခုကမှတော့ MTV ဂီတဗီဒီယိုဆုချီးမြှင့်ပွဲကျင်းပခဲ့ပြီးတော့ဒီပွဲမှာတော့ Taylor Swift ကဆုတွေအများကြီးရသွားပါတယ်ဒီထဲမှာအကောင်းဆုံးဂီတဗီဒီယိုဆိုလဲပါဝင်တာပါ Linux X ကတော့ Old Town Road ဆိုတဲ့တခြင်းနဲ့အကောင်းဆုံးဒေးတခြင်းဆိုရရှိပါတယ် American Rap ဆိုတော့ Missy Elliott ကတော့ဆယ်စုနှစ်ပေါင်းများစွာဂီတလောကမှာရပ်တည်ခဲ့တဲ့အမှုပညာရှင်အဖြစ်နဲ့ Video Vanguard ဆိုရရှိပါတယ် September လမှာကျင်းပတဲ့ဆုချီးမြှင့်ပွဲကတော့ Mercury ဆုချီးမြှင့်ပွဲဖြစ်ပြီးတော့အဲ့မှာတော့ Rap ဆိုတော့ Dave က Mercury ဆုရသွားတာပါလန်ဒန်မြို့တော်ကအပိုလိုခန်းမှာကျင်းပတဲ့ဒီဂီတဆုချီးမြှင့်ပွဲမှာဗြိတိန်နဲ့အိုင်ယာလန်တို့မှကြုံရတဲ့နိုင်ငံရေးလူမှုရေးပြဿနာတွေနဲ့ပတ်သက်လို့မချေမနှက်ဖွင့်ဟတဲ့နေကြခဲ့ရပါတယ်။သူရရဲ့ဒေးဖြစ်ဖိုက်ကိုဒရမ်မှာဒေးတဲ့ပြားစရိုင်းတွေကစိတ်ရင်းမှုပြားအချို့နေရာတွေမှာတော့ဖွင့်ဟဝင်ခန့်ကျက်တခြင်းတွေဒါတွေကိုကုစားမှုစားစားတွေနဲ့တခြင်းတန်တွေကြခဲ့ရပါတယ်။တန်ကိုရီးယားနိုင်ငံကနာမည်အကြီးဆုံး K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ BTS အဖွဲ့ကတော့2019ခုနှစ်မှာအောင်မြင်မှုတွေအများကြီးထက်ရခဲ့တာပါ။အဲဒီကတခုဆိုရင်တော့ AP လာမှာသူတို့ရဲ့တချင်းတစ်ပုဒ်က YouTube စံချိန်တင်ခဲ့တာဖြစ်ပါတယ်။ American အဆိုတော့ Hotty ပါဝင်တည်ဆူထားတဲ့ Boy With Love ဆိုတဲ့တချင်းက YouTube ရာဇဝင်မှာလူအကြီးအများဆုံးဂီတဗီဒီယိုဖြစ်တဲ့စံချိန်တင်ပြီးတော့ပထမဆုံးသူတို့ဗီဒီယိုကိုတင်လိုက်တဲ့24နာရီအတွင်းမှာကြည့်ရှုသူပေါင်း84တန်းခွဲကြော်သွားတယ်လို့ YouTube ကပြောပါတယ်။ဒီလိုအောင်မြင်မှုတွေကြားမှာတော့ AP လာမှာပဲနောက်ဆုံးတေးတက်ပြားနဲ့တေးတက်ကိုနှုတ်ဆက်သွားကြသူတွေက The Cranberry စဖွဲ့ပဲဖြစ်ပါတယ်။ဒီနေ့ခါဆုံးသွားတဲ့သူတို့ရဲ့အဖွဲ့ပင်နိုင်အဆိုတော့ Dolores O'Riordan ကိုရည်စူးပြီးတော့သူတို့နောက်ဆုံးတေးတက်ပြားကိုအတန်သွင်းထုတ်လုပ်ခဲ့ပါတယ်။In the end, အဆုံးမတော်လို့နာမည်ပေးထားပြီးသူတို့အဖွဲ့ရဲ့ရှစ်ချက်မြောက်တေးတက်ပြားမှာ1990ကျော်မှာသူတို့အဖွဲ့ကိုအောင်မြင်မှုလမ်းကြောင်းပေါ်ဆပြီးတော့တင်ပေးခဲ့တဲ့တခြင်းတွေဖြစ်တဲ့ Zombie ကို Linga ကိုပါပြန်ပြီးတော့ထည့်သွင်းထားပါတယ်။သူတို့ရဲ့အဆိုတော့ Dolores O'Riordan လန်ဒန်က Hotel Gang ရ ye choke ma, net house a chicone doa, ye mugra, ye monte so, matua yaki, now so twin dog at the chinso, bawinawa. Druga di data bia travel to net house a conacunit, nay let you be well lonely, galariga, sabu attend twin nigger up sipio. Dolores song to agate sound maro, tune a gidagma, no old hogano, namuna, the chin set about twin gate with our beach by.
You know, Dolores wanted this album done because if when you hear the album, you hear the songs and how strong they are, and she was very, very excited.
Dolores ga di data bia ko pi aw lo chin na te cha ba de di the ga the chin lue ko na thaw chi yin di the chin lue ma tu blaw a sai bi lou tha le so ra ti nai ma de di the chin lue lou ko tu tait sait ba ga da ba tu ma song ngin ya pai ga be be ni di data bia thau me so ra ya ywe ni ka ja da ba bia
di the data bia ga guna byo ga de lo ye the cranberry sa pwe ne Dolores o Rio de Janeiro ye naw song နှုတ်ဆက်ဒေတာပြလို့ဆိုရပါမယ်အစရောမာကြီးမက်ဒေါနာဂျွန်လာမှာထုတ်ခဲ့တဲ့ Madam X ဆိုတဲ့ဒေတာပြကတော့တနက်ဆန့်ကျင်ရေးဆေးရမွေးတွေမှုနဲ့ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့ဒေသချင်းတွေထည့်သွင်းထားတာဖြစ်ပြီးတော့သူ့ရဲ့အဆိုကြောက်စရာမျက်မှောက်ခေကဘာကြီးကိုပြန်တိုက်ဆင်မုံရတဲ့သူ့ရဲ့ဆန္ဒကိုဒီဒေတာပြမှာတွေ့နိုင်ပါတယ်အသက်60ရှိပြီဖြစ်တဲ့ဖောက်ပြင်းမမက်ဒေါနာက writers နဲ့တွေ့ဆုံမင်းမြန်ရမှာတော့အခုခေတ်အခြေအနေကိုဘယ်လိုမြင်လဲဆိုတဲ့မေးခွန်းကိုတော်တော်ကိုကြောက်မိပါတယ်လို့ပြန်ပြောဖြေသွားတာ
ပါ It's pretty scary. It's just the topic of gun control is a pretty
တော်တော်ကိုကြောက်စရာကောင်းပါတယ်အရန်ကိုကြောက်စရာကောင်းတဲ့အခြေအနေမျိုးပါတနက်ထိန်ချုပ်ရေးဆိုတာကတော်တော်ကိုဆွေးနွေးဖို့လိုနေတဲ့ကိစ္စတစ်ခုပါဒီနိုင်ငံမှာတနက်ကြောင်လူပဲနှစ်ယောက်တည်နေရတယ်လေလူပဲနှစ်ယောက်အသက်ခံနေရတယ်လေဒဏ်ရာရတဲ့သူတွေဘလောက်များနေတယ်လေဒီအမေရိကမှာတနက်ထိန်းချုပ်ရေးကိုတည်ချမလုပ်လို့ဘလောက်တောင်းမှဘဝတွေဒုက္ခရောက်နေကြတယ်လဲဆိုတာတွေးကြည့်ကြပါဦးဒါကတကယ့်ပြဿနာအကြီးကြီးပါကျွန်မအရန်စိတ်ပူပါတယ်ဒါကြောင့်မပြောဘဲမနေနိုင်တယ်လို့မရေးဘဲလည်းမနေနိုင်ပါဘူ
းဗီဒီယိုဖဲဂီတလောကမှာမှတ်ကြောက်တင်ခဲ့ရတဲ့သမိုင်းဝင်တေးတပြားထွက်ခဲ့တာပြီးခဲ့တဲ့အောက်ဘူလာမှာတော့250ပြီးခဲ့တာပါသူရဲ့နာမည်အကျော်ဆုံးတေးတပြား250ပြည့်သမိုင်းကိုအမတ်တရပြုတဲ့အနေနဲ့ဗီဒီယိုပြည့်တဲ့တွေလွန်ခဲ့တဲ့250မှာဗီဒီယိုစဖွဲ့အတန်သွင်းခဲ့တဲ့ EMI တေးတန်သွင်းစတူဒီယိုအပြင်ပဲ Everyland လူကူမြင်ကြားနေရာကိုရောက်လာခဲ့ကြပါတယ်သူရဲ့တေးတဲ့ပြားနာမည်ကလည်း Abbey Road ပဲဖြစ်ပြီးတော့အဲ့ရလူကူးမြင့်ကြမှာသူတို့အဖွဲ့သား၄ယောက်ဖြတ်ကူးနေတဲ့ပုံကကဘာကျော်တဲ့တပ်ပုံဖြစ်ပါတယ်။250ကုန်ပြုအထင်းမှဖြစ်နေသူတို့ရဲ့အဲ့ဒီတေးတဲ့ပြားတွေကတချင်18ပုတ်ကိုပြန်တီးထားပြီးတော့စက်တင်ဘာ29ကပဲပြန်ပြီးထုတ်ဝေဖြန့်ချီပေးပါလိမ့်။To be under the sea. Oh, darling, please believe me. Here comes the sun. Here comes the sun. That's it. Oh, yeah. All right. The Guadalupe on your Muyare, Game of Thrones.ရုပ်တံဇလန်ဒရဲရအဖွဲ့သားတွေဖန်တီးသူတွေကတော့2019 AP မှာသူတို့ရဲ့ရုပ်တံဇလန်ဒရဲနောက်ဆုံးကော်ဇိုနီကင်အခမ်းအနားကိုတက်ရောက်လာခဲ့ကြတာပါ2012ခုနှစ်မှာစပြတဲ့အဲ့ဒီရုပ်တံဇလန်ကတကဘာလုံးအတိုင်းအတာနဲ့ပေါက်သွားခဲ့လို့အဲ့ကားမှာပါဝင်တဲ့မင်းသားမင်းသမီးတွေအရင်ကနာမည်မရှိတဲ့သူတွေပါနာမည်ကြီးသွားကြပါရဲ့ဆိုဖီယာတန်နာက Game of Thrones ရဲ့အဓိကဇက်လိုက်တစ်ယောက်ဖြစ်ပါတယ်။
I mean not with so many. I think like some of the fondest memories I have are of all of us kind of snuggled up and like
ကျင်းအီဖ်ရဲ့ရုပ်တံဇလန်ကတော့လုံလုံရေးအထူးအေဂျင့်တစ်ယောက်ဖြစ်တဲ့ Eve ကအမျိုးသမီးခြေစားလူသက်သမား Villa Nell ကိုလိုက်ပြီးတော့ရှာတဲ့ဇလန်ဖြစ်ပြီးတော့ AP လာမှာတော့သူတို့ရဲ့ဒုတိယယာတီတွေကိုစတင်လိုက်ပါတယ်။ပထမယာတီဇလန်တွေကတော့ Minnie Sandra O ကိုဒီကမ္ဘာလုံးစုရော screen editing skill စုမာရောအကောင်းဆုံးမင်းသမီးစုရရှိခဲ့တာဖြစ်ပါလေ Netflix online ရုပ်တံလိုက်မှာ AG လာမှာစတင်ပြသတဲ့ရုပ်တံ series တစ်ခုကတော့ Our Planet ကျွန်တို့ကမ္ဘာမြေဆိုတဲ့ဇလန်တွေဖြစ်ပြီးတော့အပိုင်း၈ပိုင်းပါဝင်တာပါ British သဘာဝပတ်ဝန်းကျင်သမား David Attenborough ကအလဟတာမလုပ်ကြဖို့တာဝန်တိကြဖို့နှိုးဆော်ထားပြီးတော့သဘာဝကမ္ဘာမြေကြီးနဲ့ဘာတွေကြောင့်ကမ္ဘာမြေကြီးထိခိုက်နေရလဲဆိုတာကိုထောက်ပြထားပါတယ် Planet of မှတ်တမ်းရုပ်ရှင် series တွေနဲ့စုရရတဲ့သူတွေက အခု series ကို season ရိုက်ကူးတာဖြစ်ပြီးတော့ရေခဲတောင်တွေအရေးပြောတာကအစားအစိမ်းရောင်တောအုပ်ထဲကအဖြစ်ပြက်တွေပျက်စီးမှုတွေအစုံဥရရာတီပြောင်းလဲမှုတွေကြောင့်တောအုပ်မီတဲ့တက်ရှိတဲ့ဝါတွေရာသီဥရအပြောင်းလဲတွေမိခိုနေထိုင်တဲ့အရာတွေနဲ့လူတွေရဲ့လောရက်ကြောင့်ဘလောက်တောင်မှဒုက္ခရောက်နေရလဲဆိုတာကိုရှင်းပြထားတာပါဒီရုပ်တံဇလန်းကိုတင်ဆက်တဲ့ David က
Don't be extravagant, don't waste. Do what you can to cut out unnecessary expenditure.
ကဘာမျိုးကိုဂရုစိုက်ကြပါဗျာ။အပူတွေမလုပ်ကြပါနဲ့။လဟတ်သက်အဖြစ်မခံကြပါဘူး။မလိုအပ်တဲ့ဟာတွေသုံးမပြစ်ကြဘူး။ဆင်ခြင်ကြပါ။လူတာထက်ပိုမစားကြပါနဲ့။ချစ်တင်တာထက်ပိုပြီးမသွားလာကြပါနဲ့။ဒါတွေအလုံးပေါ့။ဂရုစိုက်ပါ၊တာဝန်တည်ကြပါ။ကဘာမျိုးရဲ့နိုင်ငံသားတွေအတွက်ဂရုတစိုက်ပြုမှုကြပါ။ကျွန်တော်တို့အတွက်နေစရာဆိုလို့ဒီကဘာမျိုးတစ်ခုပဲရှိပါတယ
်အခုအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာပဲအင်ဂျီရောပြောင်းကြရေးအရာရှိဖြစ်နေတာဝန်ယူခဲ့တဲ့ရှွန်စပိုင်ဆာကတော့အလောက်ကထွက်လို့သတင်းစာရှင်းလင်းပွဲတွေမှာမတွေ့ရတော့ပေမဲ့စက်တင်ဘာလမှာ TV ဖန်သားပေါ်ပြန်ပြီးရောက်လာခဲ့တာပါဒီတစ်ခါတော့ကောက်ရင်းရင်နဲ့တွေ့နေကြပုံစံမျိုးကနေလုံးဝပြောင်းသွားပြီးတော့အနုမျိုးစိမ်းအောင်အတော်လက်တွေပါတဲ့အင်ဂျီနဲ့Dancing with the Star အစီအစဉ်မှာပါဝင်ပြီးအကပြိုင်ခဲ့တာဖြစ်ပါတယ်။သူအဲ့လိုအကပြိုင်တာမသိတော့ဘူးဆိုတော့ဝေဖန်တန်တွေလည်းတော်တော်ထွက်ခဲ့တာပါ။ Walt Disney Company ကတော့နိုဝင်ဘာလမှာပဲ American ပြည်သားစုကနေဒါနဲ့ Netherlands နိုင်ငံတို့မှာသူတို့ရဲ့ online ရုပ်သံလိုင်းကိုစပြီးလွှင့်လိုက်ပါတယ်။
Something extraordinary. Something exciting.Something authentic and true.
လာစင်ကြီးတလ $9 ဖြစ်ပြီးတော့သူတို့ရဲ့ရုပ်ရှင်တွေအများကြီးကြည့်လို့ရမှာပါ။လာမယ့်9နှစ်အတွင်းမှာသူတို့ကိုကြည့်ရှုမဲ့ရုပ်သံပရိသတ်ကတန်60ကနေတန်90အထိရအောင်လုပ်မယ်လို့သူတို့ကရင်းနှီးမြှုပ်နှံမှုတွေကိုပြောပါတယ်။ Disney က online ရုပ်သံလိုင်းမှာဈေးကွက်ကိုအုပ်စိုးထားတဲ့ Netflix ကိုရှင်ပြိုင်နေတာဖြစ်ပါတယ်။
If I may offer two pieces of advice. Never turn your back on true love.
And the second,
watch out for your family.
They mean well.
No, they don't.
ဘောမှာအကြီးဆုံး online ရုပ်သံလိုင်းဖြစ်တဲ့ Netflix မှာတော့တော်တော်ကိုအောင်မြင်မှုရထားတဲ့ The Crown ရုပ်သံဇာတ်လမ်းကနိုဝင်ဘာလမှာပဲတတိယရာသီစတင်လိုက်ပါတယ်။ဒီတစ်ခါတော့ဘီယမာကြီးနေရာမှာမင်းသမီးပြောင်းပြီးတော့သုံးထားတာပါ။ဘီယမာကြီးဖြစ်တဲ့တရုတ်ဆောင်တဲ့ Olivia Colman က The Favourite ဆိုတဲ့ဗြိတိသျှဘီယမာကြီး Elizabeth အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်တွေပဲဒီနှစ်ထဲမှာပဲ Academy ရထားသူဖြစ်ပါတယ်။မြမအရေးတွေကိုအများနဲ့စိတ်ဝင်စားနဲ့လုပ်ပေးခဲ့တဲ့ Ireland က YouTube Rock အဖွဲ့ကတော့ Booster ဆိုတဲ့စက်တန်းကောင်ကုမ္ပဏီရဲ့ဆန်းစစ်ချက်တစ်ခုမှာ7နှစ်အတွင်းမှာကဘာလက်ဖြောပြေပွဲတွေမှာအအောင်မြင်ဆုံးအဖွဲ့ဖြစ်နေတွေ့ရပါတယ်။ YouTube အဖွဲ့ကအဲ့ဖြောပြေပွဲတွေကနေပြီးတော့ဒေါ်လာတန်းတစ်ထောင်ကျော်ဝင်ငွေရခဲ့လို့ Rolling Stone အဖွဲ့ကိုကြော့သွားတာပါ။ Rolling Stone ကနံပါတ်1နေရာမှာရှိပြီးတော့အဲ့နောက်မှာတော့ Ed Sheeran နောက်ပြီးတော့ Taylor Swift နဲ့ Beyoncé တို့အတီးတီးလိုက်ပါတယ်။Bon Jovi, Paul McCartney, Coldplay, Bruce Springsteen တို့လည်းဖြောရပွဲတွေကနေငွေဝင်ဆုံးဂီတသမား10ယောက်ရင်းနှီးမှာပါဝင်တာပါ။ဒါနဲ့ British Rock အဖွဲ့ဖြစ်တဲ့ Coldplay ကတော့သူတို့အဖွဲ့ဟာပတ်ဝန်းကျင်ထိခိုက်မှုမဖြစ်စေချင်လို့နယ်လက်ဖြောရပွဲတွေလိုက်ပြီးမဆိုးတော့ဘူးလို့ပြောသွားခဲ့ပါသေးတယ်။သူတို့ရဲ့နောက်ဆုံးဖြောရပွဲကတော့ London မြို့တော်ကတဘာဝသမိုင်းကြတိုင်းမှာကျင်းပသွားခဲ့ပါတယ်ရှင်။